ကုလသမဂ္ဂရဲ့2018ခုနှစ်ကလေးစစ်သားအသုံးပြုမှုဆိုင်ရာအစီရင်ခံစာအရ2018ခုနှစ်အတွင်းတက္ကပါလုံးမှာဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခဖြစ်စဉ်တွေထဲမှာကလေးစစ်သား12,000ထက်မနည်းသေဆုံးတာဒဏ်ရာရတွေဖြစ်ခဲ့လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးဖော်ပြထားတဲ့အထင်းမှာတော့တက်မတော်က2018ခုနှစ်အတွင်းကလေး9ယောက်ကိုစစ်သားအဖြစ်စုတောင်းခဲ့ပြီး64ယောက်ကိုလည်းစစ်သားအဖြစ်အသုံးပြုခဲ့တယ်လို့ပါရှိသလိုတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကလည်းကလေးစစ်သားစုတောင်းတဲ့ဖြစ်စဉ် 12 ခုထိရှိခဲ့တယ်လို့ပါရှိပါတယ်။ဒီဖြစ်စဉ် 12 ခုကိုကချင်လွတ်မြောက်ရေးတက်မတော် KIA 9ခုတရမျိုးသားလွတ်မြောက်ရေးတက်မတော် DNL ကတစ်ခုနဲ့ကရင်မျိုးသားလွတ်မြောက်ရေးတက်မတော် KNL ကတစ်ခုလှုပ်ဆောင်ခဲ့တာဖြစ်ပြီးကလေးစစ်သားစုစုပေါင်း18ယောက်အထိအသုံးပြုခဲ့တာရှိခဲ့လို့ပါဝင်ပါတယ်။တက်မတော်ဘက်ကတော့အရင်ကရှိခဲ့တဲ့အသက်မပြည့်တဲ့စစ်သားတွေကိုသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးပြန်လွှတ်ပေးနေတယ်လို့ထပ်ပြီးမစုဆောင်ဖို့လည်းညွှန်ကြားထားပြီးဖြစ်တယ်လို့တက်မတော်သတင်းမှပြန်ကြားရေးအဖွဲ့ဝင်ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်
။ကျွန်တော်တို့တက်မတော်မူကတော့ကလေးစစ်သားနဲ့ပတ်သက်လာလို့ကြစုဆောင်တဲ့လူတွေမစုဆောင်ဖို့လည်းညွှန်ကြားထားတာရှိတယ်။အရင်ကတော့တောင်းဝန်ထားဆောင်ခဲ့တဲ့ခုအချိန်မှာတော့အသက်ကတော့ပြည့်နေပြီ။တိုးတော့ဒီနေ့ဖန်သားလေးအောင်လှုပ်ခွတ်ဖွင့်ပေးရတယ်ရှိတယ်။ကလေးစစ်သားနဲ့ပတ်သက်ပြီးကျွန်တော်တို့ပြန်ပြောကြလှုပ်ပေးနေရတယ်ရှိတယ်။အမှုထမ်းကြောင်းတွေကတော့တော့ခိုင်းနိုင်ဟာရှိပါလေဗျ။အဲ့ဒီဟာတွေကလည်းကျွန်တော်မြင်တာအဟောင်းကြီးပါဗျ။အရင်တုန်းကကျွန်တော်တို့ဝင်ခဲ့တဲ့ဆိုတော့ကသူ့ရဲ့ Oxen Julia နေပေါ်ကြပြောလို့မျိုးစစ်ဆေးကြည့်လိုက်တာမှမှန်တယ်။ကျွန်တော်တို့ပူပေါင်းဆောင်ရွက်နေတယ်ဆိုတာသင်ကြားတာပဲ။ကျွန်တော်ပူပေါင်းဆောင်ရွက်နေလို့ဒါလေးကလေးစစ်သားနဲ့ပတ်သက်ပြီးတော့အရင်တုန်းကကျွန်တော်တို့သူ့ခဲ့တယ်။အခုအချိန်မှာတော့အသက်ပြည့်ရင်လည်းပြည့်နေပြီ။ဟုတ်တော့ကျွန်တော်တို့အရင်တော့စုခဲ့တာဖြစ်တော့ပြန်လုပ်ပေးတယ်အဲ့ဒါနဲ့ပတ်သက်ပြီးစုခဲ့စုဆောင်ခဲ့တဲ့လူတွေကိုလည်းကျွန်တော်တို့ကအရေးယူဆောင်ရွက်လျက်ရှိတယ
်အရွယ်မြောက်သေးတဲ့ကလေးစစ်သားတွေပျောက်ပျောက်ဖို့2012ခုနှစ်ကတည်းကတက်မတော်နဲ့မြန်မာနိုင်ငံစောင့်ကြည့်လေ့လာရေးနဲ့အစီရင်ခံတာတင်ပြရေးလုပ်ငန်းအဖွဲ့ UNCDFMA အဖွဲ့တို့လက်မှတ်ရေးထိုးထားတာဖြစ်ပါတယ်ဝါပြည်သွေးစည်းညီညွတ်ရေးပါတီလာရှုမျိုးဆက်ဆံရေးတာဝန်ခံဦးညီရန်ကတော့တက်ဆိုင်ရာတက်ရင်းနေဌာနတွေမှာအခမဲ့စာတင်ပေးနေတဲ့ကလေးတွေကိုအင်ကြီးအစိမ်ပေါင်းမိအစိမ်တွေပေးဝေထားတာပဲရှိလို့ဒါကိုကြည့်ပြီးကလေးစစ်သားလို့ပြောရင်တော့မှန်မှန်ဘူးလို့ညင်းဆိုပါတယ
်ကျွန်တော်တို့ဖက်မှာရှိနေတဲ့ uniform ဝတ်နေတဲ့ဒီကလေးတွေဆိုတာကျွန်တော်တို့အတိတ်ဒုက္ခရောက်နေတဲ့တောင်းနေတာအမျိုးမျိုးပေါ့နော်ဒုက္ခရောက်နေတဲ့ကလေးတွေကျွန်တော်တို့ကခေါ်ယူစုဆောင်ပေးမှအဲ့ဒီဟိုအပညာတင်ပေးတာတွေရှိတယ်အဲ့ဒါတကယ်တမ်းတော့တို့ကတော့စစ်သားတော့မဟုတ်ပါဘူးပြင်းညွန့်လို့ပုံစံမျိုးပေါ့နော်ကျွန်တော်တို့ဒီမြန်မာ forward ဆိုတော့အပေါ်ဒါဆောင်လို့ပုံစံမျိုးပေါ့နော်ဟိုအရင်ကတည်းကရှိနေပြီးသားပါတို့ကိုလည်းအင်ကြီးအစိမ်ပေါင်းပြအစိမ်တွေအဲ့လိုမျိုးပေးဝတ်တဲ့ဒီလက်ရှိတော့အဲ့ဒါကိုကြည့်ပြီးမှဒါကလေးစစ်သားလို့ကောက်ထည့်ချတယ်ဆိုရင်တော့ဒါတော့မမှန်ပါဘူး
။ဒါပေမဲ့အစီရင်ခံစာထဲမှာတော့တက်မတော်အနေနဲ့အရင်ကတည်းကယောက်ျားလေး26ယောက်ကိုကလေးစစ်သားဖြစ်စုဆောင်ခဲ့တယ်ဆိုတာကိုအတည်ပြုနိုင်ခဲ့တဲ့အပြင်ဝါပြည်သွေးစည်းညညရေးတက်မတော် UWSC ပါဝင်တဲ့ကလေးစစ်သားစုဆောင်တဲ့ဖြစ်စဉ်နှစ်ခုရှိခဲ့တယ်ဆိုတာလည်းမှတ်တမ်းတင်ထားတယ်လို့ပါရှိပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာတက်မတော်နဲ့2018ခုနှစ်ဒီဇင်ဘာလလောက်ကတည်းကတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတဲ့ရခိုင်တပ်တော်အေအေရဲ့ပြန်ကြားရေးတာဝန်ခံခိုင်သူခါကလည်းကလေးစစ်သားမတုံဘူးလို့ညင်းဆိုပါတယ
်။ကျွန်တော်တို့စီမှာတော့ကလေးစစ်သားအသုံးပြုတာမရှိဘူးဗျ
။ကုလသမဂ္ဂရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးကချင်လွတ်မြောက်ရေးတက်မတော် KIA နဲ့တရားမျိုးသားလွတ်မြောက်ရေးတက်မတော် DNL ကို RFI ကဆက်သွယ်ပေးမိမရခဲ့ပါဘူး။ကုလသမဂ္ဂရဲ့2018ခုနှစ်အတွင်းကလေးစစ်သားအသုံးပြုမှုဆိုင်ရာအစီရင်ခံစာထဲမှာတိုက်ပွဲတွေဖြစ်ပွားနေရင်ကလေးစစ်သားအသုံးပြုတာတွေလည်းရှိနေမှာဖြစ်လို့တိုက်ပွဲတွေရပ်တန့်အောင်လှုပ်ဆောင်သင့်တယ်လို့ပါဝင်တယ်လို့မြန်မာနိုင်ငံအနေနဲ့2012ခုနှစ်ကလက်မှတ်ရေးထိုးထားတဲ့အတိုင်းကလေးစစ်သားလုံးဝပပျောက်အောင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့ထည့်သွင်းဖော်ပြထားပါတယ်။အစိုးရတက်မတော်ဘက်ကတော့2018ခုနှစ်အတွင်းအသက်18နှစ်မပြည့်ပဲတက်မတော်တွေဝင်ရောက်ခဲ့သူ85ယောက်နဲ့2019ခုနှစ်မတ်လထိ32ယောက်ကိုမိဘတွေထံလွှဲပြောင်းပေးခဲ့တာကြောင့်2012ခုနှစ်ကနေ2019ခုနှစ်ဧပြီလထိစုစုပေါင်းကလေးစစ်သား1000နီးပါးကို16ကြိမ်အဖြစ်တက်မတော်ကစီစစ်နှုတ်ထွက်ခွင့်ပေးထားပြီးဖြစ်ကြောင်းဧပြီလမှာ UNICEF အဖွဲ့နဲ့အတူအသီးသီးထုတ်ပြန်ထားပါတယ်။ဒါ့အပြင်ကလေးစစ်သားအဖြစ်စုဆောင်ရမှာပါဝင်တဲ့တာဝန်ရှိသူအများရှိ96နဲ့စစ်သည်352ယောက်ကိုစစ်စည်းကမ်းနဲ့အညီရေးယူဆောင်ရွက်ခဲ့လို့လည်းတက်မတော်ကပြောဆိုထားပါတယ်ခင်ဗျာ။ကျွန်တော်တန့်စင်ဦးပါ